မြန်မာနိုင်ငံမှာမုတ်တုံမိုးတိထန်စွာရောက်သွန်းမှုကြောင့်ရေကြီးရေလျှံမှုတွေရဲ့ဒဏ်ကိုခံစားနေရတဲ့ပြည်သူလူထုတွေရဲ့အရေးကြီးလိုအပ်ချက်တွေကိုသိရှိဖို့ကြိုးစားနေတယ်လို့ကုလသမဂ္ဂအထွေထွေတွင်မှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဆက်ဖင်ဒူဇရက်ကဇွန်လ15ရက်နေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်
။ The UN and its humanitarian partners in Myanmar working closely with national authorities to assess the urgent needs of communities.
ဒါကတော့ကုလသမဂ္ဂအထွေထွေအတွင်းမှုချုပ်ဘန်ကီမွန်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကမကြာခင်ကမိုးတိထန်စွာရွာသွန်းမှုရဲ့ဒဏ်ကိုခံခဲ့ရတဲ့လူမှုအတိုက်အဝန်းတွေရဲ့အရေးကြီးလိုအပ်ချက်တွေကိုသိရှိဖို့အတွက်ကုလသမဂ္ဂအဖွဲ့ကြီးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးအဖွဲ့တွေဟာမြန်မာနိုင်ငံကအနာပိုင်နေတဲ့အတူလှုပ်ဆောင်နေတယ်လို့ပြောသွားတာပါ။ဂျွန်လာအစပိုင်းကကလေးကမုတ်တုံမိုးတိထန်စွာရွာသွန်းမှုတွေကြောင့်မြန်မာနိုင်ငံရဲ့ဒေသအချို့မှာရေကြီးရေလျှံမှုတွေဖြစ်နေကြတာပါ။ဒီရေကြီးရေလျှံမှုတွေကြောင့်အနည်းဆုံးလူ 26,000 လောက်ထိတိုက်အောင်မှုရှိလိမ့်မယ်လို့မြန်မာဆိုရကခန့်မှန်းထားပါတယ်။မြန်မာနိုင်ငံမှာလက်ရှိရေကြီးရေလျှံမှုဒဏ်ကိုခံစားနေရတဲ့ဒေသတွေဟာမနေ့ကဇူလိုင်လနဲ့ဩဂတ်လအတွင်းကရေကြီးမှုနဲ့မြေပြုံမှုဒဏ်ကိုပြင်းပြင်းထန်ထန်ခတိခိုက်ခံစားခဲ့ရတဲ့ဒေသတွေပဲဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုဆိုင်ရာဌာနကိုယ်စားလှယ်ဂျန်နက်ဂျက်ဆင်ကပြောပါတယ်။